မြန်မာနိုင်ငံကိုအာဆီယံဖွဲ့ဝင်အဖြစ်ကနေရပ်ဆိုင်းထားဖို့အမေရိကန်လွှတ်တော်ကအာဆီယံထိပ်သီးအစည်းအဝေးဘက်ကိုတိုက်တွန်းတောင်းဆိုထားပါတယ်။အဲဒါကိုအာဆီယံအနေနဲ့တောင်းဆိုပလုံးဆိုးကိုသာပြည်ရိုးထုံးစံရှိပေမဲ့တားဆိုသမီးဆိုးကိုပြည်ရိုးထုံးစံမရှိဘူးဆိုတဲ့ဆိုယိုစကားအတိုင်းမြန်မာအရေးကိုတတ်နိုင်သမျှပြည်လဲအောင်ဝိုင်းဝန်းဖြေရှာသွားကြမယ်လို့အာဆီယံတွင်းရေးမှူးချုပ်အောင်ကင်ညွန်းကဒီကနေ့တုံ့ပြန်လိုက်ပါတယ်။အာဆီယံထိပ်သီးအစည်းအဝေးဘက်မှာကိုရိုင်းတက်ရောက်သတင်းယူနေတဲ့ VOA သတင်းတောက်ဒေါက်ကင်ဆိုးဝင်းကမစ္စတာအွန်ကင်ညွန်ကိုတည်တံ့တွေ့ဆုံမေးမြန်းခဲ့ပြီးတော့အဲ့ဒါအပြင်မစ္စတာအွန်ကင်ညွန်သတင်းတောက်တွေရဲ့မေးခွန်းတွေကိုဖြေကြားထားတာတွေကိုစူးစီးပြီးတော့အစီရင်ခံပေးပါမယ်ရှင်
။ဒီပတ်လေအာဆီယံထိပ်သီးနီလာခံတွေကျင်းပတိုင်းကျင်းပတိုင်းမှာမြန်မာနိုင်ငံရဲ့ပြည်ထနာဟာအာဆီယံအတွက်ခေါင်းခဲစီတာထုံးစံလိုဖြစ်နေပါပြီလို့သတင်းလောကမှာပြောစမှတ်ပြုနေကြပါတယ်ရှင်။မြန်မာနိုင်ငံမှာမျိုးသားပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတွေလုပ်ဖို့အတွက်အချိန်ဆွဲနေတာတွေနိုင်ငံရေးအင်အားစုတွေကိုဖိနှိပ်နေတာတွေရင်းမြစွာဆန္ဒပြသူတွေကိုမတရားနှိပ်ကွပ်နေတာတွေကြောင့်မလို့အမေရိကန်ထက်လွှတ်တော်ကနေမြန်မာနိုင်ငံကိုအာဆီယံသင်းထဲကနေထုတ်ပြစ်ဖို့တိုက်တွန်းတဲ့ဆုံးဖြတ်ချက်ကိုချမှတ်ခဲ့ပါတယ်။အမေရိကန်ထက်လွှတ်တော်ရဲ့ဒီဆုံးဖြတ်ချက်ကိုအာဆီယံတွင်းမှုချုပ်အောင်ကင်ယွန်းကအခုလိုမှတ်ချက်ချလိုက်ပါတယ်။
Well, I think we respect the views of the U.S. Senate. It is something which many of us feel we should not ignore. But at the same time,
ASEAN leaders have taken the position that it is better to work like a family in the future. We have to take care of our children. 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 We have to take care of our children.ခမင်းဝိုင်းတဲ့ကနေနှင်းမထုတ်ချင်မဲနဲ့တနေရာမှာထိုင်ပြီးတော့နားဝင်အောင်ပြောဆိုဆုံးမဖို့နီးလန်းတွေရှာနေကြတာပါလို့ပြောပြသွားတာပါဒါပေမဲ့ဘလို့ပဲဆုံးမဆုံးမနားမလည်နိုင်တဲ့တားစိုးတယောက်ကိုတခါတလေတော့လေရင်နာနာနဲ့အင်္ဂါနှင်းထုတ်ပြီးတော့တန်ခတ်ဖို့အလားအလာကောရှိနိုင်မလားလို့မေးကြည့်မိပါတယ
် We cannot suspend any of our members because theAsian ASEAN leaders believe that there is no way to find a solution to a problem. The best way to
ကျွန်တော်တို့ရဲ့အသိဝင်ဗေနိုင်ငံကမဆိုတင်ထုတ်ပြဖို့မဖြစ်နိုင်ပါဘူးတဲ့။ဒီလိုနည်းနဲ့ပြဿနာကိုအဖြေရှာလို့မဖြစ်ဘူးဆိုတာကိုလည်းသဘောပေါက်ပါတယ်တဲ့။အကောင်းဆုံးနည်းလမ်းကတော့အကြံပြုညှိနှိုင်းတိုင်ပင်ကြဖို့လိုအပ်ပါတယ်လို့ပြောပြသွားတာပါ။ဒါပေမဲ့ ASEAN အသင်းကနေမြန်မာနိုင်ငံကိုထုတ်ပြရင်အားလုံးတောင်းတနေကြတဲ့အဖြေကိုရမယ်ပြဿနာတွေပြေလည်သွားမယ်ဆိုရင်တော့အာဆီယံကမြန်မာနိုင်ငံကိုထုတ်ပြတင်တာပေါ့လို့မစ္စတာအွန်ကင်ယွန်းကဆက်ပြောပါတယ်
။ If the desired outcome is to banish Myanmar into isolation, then I think maybe we should expel them, maybe we should be tough.
ဒီလိုမြန်မာနိုင်ငံကိုလုံးဝအထီးကျန်အောင်လုပ်ရင်အကျိုးရှိမယ်ဆိုရင်တော့အာဆီယံကလည်းမြန်မာနိုင်ငံကိုထုတ်ပြတင်တာပေါ့ဗျာလို့ပြောသွားပါတယ်။မြန်မာစစ်ဆေးရနဲ့ပတ်သက်ပြီးတော့အာဆီယံသင်းကြီးပေါ်နိုင်ငံတကာရဲ့ဖိအားတွေတိုးလာနေတာကိုဘလို့သုံးသပ်မိပါလဲလို့မေးမြန်းကြည့်မိပါတယ်
။ I don't think we are able to say we are having the right way but what we are hoping to do is we have to engage Myanmar and find a solution
ကျွန်တော်တို့အခုလုပ်နေတဲ့နည်းလမ်းတွေမှန်ကန်တယ်လို့တော့ပြောလို့မရပါဘူးဗျာ။ဒါပေမဲ့မြန်မာနိုင်ငံကိုအပြုသဘောဆောင်ဆက်ဆံပြီးတော့အကောင်းဆုံးအဖြေရှာကြဖို့ပါပဲလို့ပြောသားပါတယ်။မြန်မာစစ်ဆိုးရကအမျိုးသားပြန်လည်တည်မြက်ရေးအတွက်သူတို့ပြောပြောနေတဲ့လမ်းပြမြေပုံကိုအကောင့်ထဲဖုံးနေရဆိုတာကိုတော့မစ္စတာအွန်ကင်ယွန်းကတိတ်ပဝင်မကြတဲ့အကြောင်းအခုလိုဝေဖန်လိုက်ပါတယ်
။ If you have one important group of people not participating in this process, you cannot call it national reconciliation.So they said no.
မနက်ညာရေးအရေးပါတဲ့အဖွဲ့အစည်းတစ်ခုပါပဲ။သူတို့ပြောနေတဲ့လမ်းပြမြေပုံနဲ့အမျိုးသားပြန်လည်တည်မြက်ရေးကိုဘလို့ဖော်ဆောင်နိုင်မှာလဲဗျာလို့ပြောပြသွားတာပါ။မြန်မာစစ်ဆိုးရကသူတို့တွေ့ဆုံဆွေးနွေးရေးတွေအတွက်စပြီးတော့အကောင့်ထဲဖုံးနေပါပြီလို့ပြောနေပြီးမြဲအချိန်ဆွဲနေတာတွေ့ရတော့မယ်လို့လည်းမစ္စတာအွန်ကင်ယွန်းကပြောသွားပါတယ်။ဒီအာဆီယံထိပ်သီးညီလာခံကြီးကိုအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ဆူဇန်ရှော့ပ်လည်းတက်ရောက်မှာဆိုတော့မြန်မာရေးနဲ့ပတ်သက်ပြီးတော့ကိုယ့်လိုကိုယ်လုပ်ကြပါလို့ပြောမှလားလို့ဒေသတွေကမေးမြန်းရမှာတော့မစ္စတာအွန်ကင်ယွန်းကအခုလိုပြောပါတယ်။
No, I don't think there's a way to just like we don't agree that we should expel Myanmar.We also don't agree that we going to talk to the American trade representative and tell her to do it your own way and do it our way. No, we must allow diplomacy to work.
အာဆီယံတင်းတဲ့ကနေမြန်မာနိုင်ငံကိုထုတ်ပြဖို့ကျွန်တော်တို့သဘောမတူနေပဲလို့ American ကိုယ်စားလှယ်ကိုတော့ကိုယ့်လိုကိုယ်လိုပါလို့ပြောမှာမဟုတ်ပါဘူး။ကျွန်တော်တို့ကရင်းကျေးတဲ့ကမ္ဘာကြီးမှာနေကြတဲ့တန်တမာနေပြီးပြီးပြဿနာအသီးသီးကိုဝိုင်းဝန်းပြီးတော့အဖြေရှာကြဖို့ပါလို့ပဲသူကပြေဆိုသွားပါတယ်။ ဒီအာဆီယံထိပ်သီးညီလာခံကြီးမှာလက်မှတ်ရေးထိုးတည်ပြုပြထားမယ်။အာဆီယံပြည်ညင်စာရန်ကိုမြန်မာစစ်ဆိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်လက်မှတ်ရေးထိုးဖို့ဆင်နစ်ဖြစ်ပါပြီလားလို့သတင်းတော်တွေကမေးတဲ့အခါမှာမစ္စတာအွန်ကင်ယွန်းကမြန်မာစစ်ဆိုးရခေါင်းဆောင်တွေကအာဆီယံပြည်ညင်စာရန်ကိုလက်မှတ်မထိုးဘူးလို့အခုထိမပြောဘူးသေးတဲ့အကြောင်းမစ္စတာအွန်ကင်ယွန်းကပြန်ပြီးဖြေပါတယ်။တက်တန်းနှစ်40ပြည့်ပြီဖြစ်တဲ့အာဆီယံသင်းကြီးရဲ့73နှစ်မြောက်ထိပ်သီးညီလာခံကိုမနေ့ဖန်နိုဝင်ဘာလ19ရက်နေ့မှာစတင်ဖွင့်လှစ်မှာဖြစ်ပါရဲ့ရှင်။